ကချင်ပြည်နယ်မှာကြောင်းလဲသာရှိတဲ့မြစ်ကြီးနားမြို့ကမြေမြင့်ကျောင်းမှာကိုဗစ် -19 ကူးစက်တာကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကျောင်းသားနှုတ်အနမ်းမရလို့ဆေးရုံမှာစစ်ဆေးရကနေစတင်တွေ့ရှိခဲ့တာပါထိဆက်သူတွေကိုပါတောက်ကြနေကထတ်ဆက်ရမှာတော့နောက်ထပ်5ဦးထတ်တွေ့ရှိပြီးလက်ရှိမှာ9ဦးတွေ့ရှိတာကြောင့်နဲ့ကျောင်းကိုလော့ဒ်ဒေါင်းချတာကြောင့်မြေမြင့်ကျောင်းရဲ့ကျောင်းဝကြီးဆေးရလမုံကန်ဖန်က VOA ကိုပြောပါတယ
်ဗုဒ္ဓဟူးနေ့မနေ့ကျွန်တော်ဆေးရုံမှာတက်စစ်တာ2ယောက်တွေ့ပါတယ်ခင်ဗျာအခုအတိတ်တူတာ5ယောက်မှာအခုလေးက6ယောက်ဝန်ထမ်း1ယောက်နဲ့ဆိုရင်9ယောက်ပါခင်ဗျာဟုတ်ကဲ့ဒီကျောင်းနဲ့ပတ်သက်ပြီးတွေ့တာပါဒီကနေ့ပါခင်ဗျာဒီ content လာပြီးတော့စစ်ဆေးတာပါဆေးရုံကနေပြီးတော့ဒီသူ့ဆေးရုံကနေလာပါအခုကကျွန်တော်နောက်တော့ခြားတာပေါ့နော်ကျွန်တော်အားလုံး quarantine home quarantine နေနေကျွန်တော်နေနေတာပါ
လောစဲကိုဗစ်ကာလာဖြစ်တာနဲ့လော့ဒ်ဒေါင်းချရတဲ့အခြေအနေကြောင့်အခြေခံစားနပ်ရိက္ခာတွေလိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါရယ
်ကျွန်တော်ဒါမျှလင့်မထားတဲ့အတွက်ကြောင့်မလို့စားဖို့တောက်ဖို့ကအကုန်လုံးလိုအပ်ချက်ရှိပါတယ်ကျောင်းဝယ်တာကကျွန်တော်တပတ်မှာ၄နှစ်ချိန်သွားတယ်ကျွန်တော်ဈေးကတပတ်သာပဲပါထားတယ်ပေါ့ဒီရင်းရဲ့ဈေးစားတော့ကမှတလိုအမှုရှိပါတယ်အခုကျတော့ကျွန်တော်သိထားတာကဒုဖြစ်ဘုံချက်မှုချင်းရမယ်ဆိုတော့ကျွန်တော်ချက်မှုရတဲ့အပ်ချက်ရှိပါတယ်ကိုကြည့်တဲ့ကြောင့်လို့ကျွန်တော်စီလာတာလည်းတော်တော်နှဲပါလေ
မြစ်ချီနာမျိုးကမျက်မြင်ကြောင်းကိုအနည်းဆက်ဆုံးကူညီပေးနေတဲ့ဂျမိုင်းကောင်ကချင်နှစ်ချင်းခရီးရန်တင်းတော်ရဲ့တင်းအုပ်စရာလဖိုင်ဂျာနော်ကကိုဗစ်ကူးစက်ခံရတဲ့တရင်ရရှိပြီးလိုအပ်တဲ့ပံ့ပိုးမှုတွေကိုဆောင်ရွက်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ
်သူတို့လိုအပ်ချက်တွေကိုတော့ကျွန်တော်တို့အမြဲတမ်းပါဝင်ကူညီပါတယ်ကျွန်တော်တို့အခုမနေ့ပြန်တော့စနေတင်းကူနေဆိုတော့ကျွန်တော်တို့နောက်တစ်ပတ်လောက်ဆိုရင်တော့တန်နိုင်တဲ့ဘက်ကနေပြပါစာဝတ်နေရတဲ့ပေါ့နော်ကျွန်တော်ကိုညီဖို့တော့အစီအစဉ်ထားပါတယ
်မြစ်ကြီးနာမြမြမြင့်ကျောင်းဟာ1981ခုနှစ်ကစတင်ထူထောင်ခဲ့ပြီးကိုတူကိုထရက်တည်နေတဲ့ကျောင်းဖြစ်ပါတယ်ပုံမှန်အားဖြင့်ကျောင်းသူကျောင်းသားနဲ့ဝန်ထမ်းစုစုပေါင်း100ကျော်ရှိပေမဲ့လက်ရှိကိုဗစ်ရောဂါတကြောပြန်ဖြစ်လာချိန်မှာတော့ကျောင်းသူကျောင်းသား32ဦးပဲရှိနေတာဖြစ်ပါတယ်ဒီလ15ရက်နေ့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနထုတ်ပြန်ချက်အရကချင်ပြည်နယ်မြို့နယ်17မြို့နယ်မှာကိုဗစ်ပိုးတွေ့ရှိသူ450ကျော်ရှိနေပြီးမြစ်ကြီးနားမြို့မှာ94ဦးရှိကြောင်းထုတ်ပြန်ထားပါတယ်။လောလောဆယ်မြစ်ကြီးနားနဲ့ဗမော်မြို့နယ်တွေမှာ stay at home အမိန့်ထုတ်ပြန်ထားပြီးကချင်သတင်းမီဒီယာတွေကတော့ကိုဗစ်ပိုးပြန့်နှံ့ကူးစက်တဲ့အခြေအနေအတိအကျကိုအာဏာပိုင်တွေဘက်ကထုတ်ပြန်နိုင်တာမရှိကြောင်းထောက်ပြထားပါတယ်။